Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ကနေ2023ခုနှစ်မတ်လ2ရက်စက်တာဘီညရေဒီယိုရုပ်သံအစီအစဉ်တွေကိုညီမစံတော်ချိန်ည9နာရီကနေ10နာရီအထိ American နိုင်ငံ Washington DC မြို့တော်ကနေစထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင် BN တွေတွေကကင်ဝေးကြပါစေကျွန်မခင်ပြထွေးပါအိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအတွင်းမှာတော့အမေရိကန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးနှစ်ဦးဒီဆွေးနွေးပွဲအပြင်ပန်းမှာတိကျလွတ်တွေ့ဆုံပါတယ်နောက်ဒီ G20 အစည်းအဝေးအတွင်းမှာယူကရိန်းရေးကအထူးထားဆွေးနွေးတဲ့အကြောင်းအရာဖြစ်နေတယ်ဆိုတာနဲ့မြန်မာကိုအာဆီယံဖွဲ့တွေကလည်းခဏဖဲထုတ်ထားဖို့မလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးပါမယ
်ဟုတ်ကဲ့ပါမခင်ပြထွေးရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းတိုင်းရင်းမာပင်မြို့ကကုန်းရွာမှာအိမ်600ကျော်မိရှုခံရတာအတွက်ကြွာသားတူကဘော
င်းသားနဲ့မိုင်းကတည်းကမိကြွာတော့တာကြွာတော့ဒီကရွာထဲဝင်ဝင်ပြန်တော့တာပဲမိကြီးစားရှိလို့တာပဲအခုကျွန်တော်လိုက်ရှင်းနေတယ်ဘယ်ဘဲကတော့600နဲ့300လောက်ကြာသွားပြီ
နောက်စကိုင်းကကျွန်းလမြို့မှာလည်းမြို့ဝင်ထွက်ပိတ်ထားလို့ဒေသခံတွေအခက်တွေ့နေကြပါတယ်ဒါအပြင်စကိုင်းတိုင်းထဲမှာပဲမုံရွာကလေးဝမဟာမြိုင်လမ်းထဲတိုက်ပွဲကြောင့်လမ်းတွေပိတ်ရှင်တွေပိတ်သွားခဲ့ရပါတယ်အခုလိုသတင်းထွားတွေပြီးမှတော့ကျသာရင်းညဘတ်စင်ကန္တာတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမကြီးနဲ့တိုင်းနာသတင်းလွှာကန္တာတွေကိုစက်တိုက်နာဆရာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွင်းတဲ့အတူတို့ပြပေးပါပါခင်ဗျာ
အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပနေတဲ့ G20 အစည်းအဝေးကိုတက်ရောက်နေကြတဲ့အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken နဲ့ရုရှားနိုင်ငံသားဝန်ကြီး Sergey Lavrov တို့အလွတ်တဘောဆွေးနွေးတာတွေဒီကနေ့ရှိခဲ့ပါတယ် G20 ညီလာခံဘေးပန်းမှာ10မိနစ်လောက်နိုင်ငံသားဝန်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စကြောင့်နိုင်ငံဆက်ဆံရေးတင်းမာနေတဲ့အချိန်မှာအခုလိုအချိန်တိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ယူကရိန်းစစ်ပွဲစတင်ချိန်ကတည်းကဆိုရင်ပထမဆုံးအချိန်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်ယူကရိန်းစစ်ပွဲအဆုံးမတက်မချင်းအမေရိကန်ကယူကရိန်းကိုထောက်ခံသွားမယ်ဆိုတဲ့အကြောင်းနောက် New Start Nuclear စာချုပ်ကနေနှုတ်ထွက်တဲ့ရုရှားရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်သင့်တဲ့အကြောင်းနဲ့ရုရှားဘက်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား Paul Whelan ကိုပြန်လွတ်ပေးသင့်တဲ့အကြောင်းအချက်၃ချက်ကိုပြောခဲ့တယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ယူကရိန်းအပေါ်မှာအမေရိကန်ရဲ့ထောက်ခံမှုဟာရင်းရိုင်သွားလိမ့်မယ်ဆိုတဲ့အယူဆအလွဲကိုလည်းလုံးဝဖျောက်လိုက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Blinken ကရုရှားနိုင်ငံသားရေးဝန်ကြီးကိုပြောဆိုခဲ့တဲ့အကြောင်းအမိမဖော်လို့တဲ့တာဝန်ရှိသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။ဒီအိန္ဒိယနိုင်ငံ New Delhi မြို့တော်မှာဒီနေ့ပဲစလိုက်တဲ့ G20 ဆက်မှုအင်အားကြီးအဖွဲ့နိုင်ငံသားရေးဝန်ကြီးများညီလာခံမှာယူကရိန်းရေးသဘောထားပြင်းပြင်းထန်ထန်ကွဲခဲ့ကြပါတယ်။ဒီညီလာခံရဲ့ပထမနေ့မှာယူကရိန်းစစ်ပွဲတရုတ်ရဲ့ဩဇာညောင်းမှုကဘာမှာကျေပြန့်လာတဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြပေမဲ့ယူကရိန်းစစ်နဲ့ပတ်သက်လို့အများသဘောတူမှုမရခဲ့ဘူးလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောလိုက်တာပါ။ယူကရိန်းကိုရုရှားချုပ်ကြောစစ်နဲ့ပတ်သက်လို့သဘောထားအမြင်တွေတော်တော်လေးကွဲနေတယ်လို့စစ်ဆက်လို့တော့မရခဲ့ဘူးလို့နိုင်ငံခြားရေးဝန်ကြီးဆပ်မန်ယန်ဂျိုင်ရှန်ကာကပြောလိုက်ပါတယ်။ဒီ G20 ညီလာခံဖွံ့ဖွဲတုန်းကတော့သဘောထားကွဲလွဲမှုတွေရှိနိုင်ပေမဲ့အားလုံးအတူတကွာပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်နရန္ဒရာမွန်ဒီကဗီဒီယိုမေးခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ The meeting at a time of deep global divisions.
အဘတ်ဝန်ကွဲလဲမှုတွေအကြီးအကျယ်ရှိနေချိန်မှာအခုလိုတွေ့ဆုံကြတာဖြစ်လို့နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ဒီနေ့ကြုံနေရတဲ့ပထဝီနိုင်ငံရေးရာတင်းမာမှုတွေကိုဆွေးနွေးတဲ့နေရာမှာအလဲလက်ကြဖို့တမတ်တမတ်ကြဖို့လိုပါတယ်ဆိုပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကပြောသွားတာပါနိုင်ငံတစ်ခုချင်းစီမှာကိုယ်ပိုင်အမြင်ယက်တီချက်တွေမတူတာတွေရှိပေမဲ့ကမ္ဘာနိုင်ငံတွေအချင်းချင်းပူးပေါင်းဆောင်ရွက်မှာဖြစ်ပြီးစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဒီဆွေးနွေးပွဲမှာမပါတဲ့နိုင်ငံတွေအတွက်ပါထဲသွင်းစဉ်းစားလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ကပြောခဲ့ပါတယ်။ယူကရိန်းအပေါ်ရုရှားချုပ်ကျော်စစ်နဲ့ပတ်သက်လို့တော့ပြင်းပြင်းထန်ထန်ဝေဖန်ခြင်းမရှိသေးတဲ့ဝန်ကြီးချုပ်မော်ဒီက G20 နိုင်ငံသားဝန်ကြီးများညီလာခံမှာယူကရိန်းစစ်ပွဲအကြောင်းကိုအဓိကတာဆွေးနွေးမှာမျိုးမလိုလားဘူးလို့သုံးသပ်သူတွေကထောက်ပြထားပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းဇာပိုရီးရှားမြို့ကလူနေတိုက်ခန်းတွေရှိတဲ့အဆောက်အုံတစ်ခုကိုရုရှားဘက်ကပစ်ခတ်တဲ့ဒုံးကျည်ထိမှန်တာကြောင့်လူ3ယောက်ထဲမှလည်းသေဆုံးတဲ့အကြောင်းယူကရိန်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ရုရှားတုံးကြီးတွေကြောင့်အဲ့ဒီအဆောက်အဦရဲ့အထက်သုံးတပ်ပျက်စီးသွားခဲ့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီက Telegram ကနေတဆင့်ပြောပါရယ် အကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့နိုင်ငံကကျွန်တော်တို့ပြည်သူတွေအပေါ်အကြမ်းဖက်မှုတွေနေတိုင်းကျူးလွန်ခြင်းနေပေမဲ့လို့လဲမကောင်းဆိုးဝါးတွေကျွန်တော်တို့အမြေမှာအုတ်ချုပ်ဆိုးမိုးနိုင်မှာမဟုတ်ဘဲကျူးကျော်သိမ့်တိုက်လာတဲ့သူတွေအားလုံးကိုမောင်းထုတ်သွားမှာပါလို့ယူကရိန်းသမ္မတကပြောပါတယ်။ကျူးလွန်သူတွေအနေနဲ့သူတို့လုပ်ခဲ့တာတွေအားလုံးကိုတာဝန်ယူရမှာဖြစ်တယ်လို့လဲသမ္မတဇယ်လန်စကီကပြောပါတယ်။ရုရှားတပ်ဖွဲ့တွေကဘာမုတ်မြို့ကိုသိမ်းယူဖို့ဆက်ပြီးတော့ထိုးစစ်ဆင်နေတယ်လို့ယူကရိန်းစစ်တပ်ကလည်းဒီကနေ့ပြောပါတယ်။ရုရှားတပ်ဖွဲ့တွေဟာအဲ့ဒီနေရာမှာတဖြည်းဖြည်းချင်းအားကောင်းလာနေပေမဲ့ယူကရိန်းဘက်ကလည်းစစ်ကူအင်အားတွေထပ်မံဆဲလွတ်ထားတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာကပြောပါတယ်။ဒါပေမဲ့တပ်ဖွဲ့အင်အားဘလောက်ဆဲလွတ်တယ်ဆိုတာနဲ့ဒီလူတွေကိုဘယ်လိုနေရာတွေမှာအသုံးပြုသွားမယ်ဆိုတာကိုတော့အသေးစိတ်မပြောပါဘူးရှင်
။ဂရိနိုင်ငံမှာတော့လူ43ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်85ဦးတန်ရာရခဲ့တဲ့ရထားတိုက်မှုကြီးဖြစ်ပြီးတဲ့နောက်ဘူရာယုံတာဝန်ခံကိုအစိုးရရှိနေတူကဒီနေ့စစ်ဆေးဖို့ရှိနေပါတယ်။အစ်တင်ရောမြောက်ပြမိုင်230ကျော်ကွာတံပေမြို့နီးမှာအင်ဂါနိကခီးတဲ့တင်ရထားနဲ့ကုန်တွေကတိုက်မိခဲ့တာပါအခင်းဖြစ်ပွားတဲ့နေရာကိုယ်တိုင်သွားရောက်ကြည့်ရှုခဲ့သလိုပေါ်ဆမှုကြောင့်ဖြစ်ခဲ့တဲ့ခြေခွဲစရာဖြစ်ရဆိုတစ်ခုဖြစ်ပြောဆိုသွားပါတယ်ဒီဖြစ်ရပေါ်စုံစမ်းစစ်ဆေးမှုတွေအသေးချာလောက်သွားမယ်လို့လည်းဂရိဝန်ကြီးချုပ်ကဂရိပြုပြောဆိုပါတယ်တရီပို့ဆိုင်ဝန်ကြီးကော့စတက်ကာရာမန်လစ်ကတော့ဒီဖြစ်ရအတွက်တာဝန်ခံတဲ့အနေနဲ့ဗိုလ်ထုနေမှာယာရုကနှုတ်ထွက်ပေးခဲ့ပါတယ်သူဝင်ကြီးတာဝန်စတင်ထမ်းဆောင်ချိန်မှာဂရိနိုင်ငံရဲ့မိရထားစနစ်ဟာ27ရာစုနှစ်စံနှုန်းတွေနဲ့မညီခဲ့ဘူးလို့လည်းသူကပြောပါတယ်ခင
်ဗျာ VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိတိုင်းဒိုမီတာ19 kHz 1553ညတိုင်းဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကြာတာပြီးညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။တရားမျှတမှုနဲ့တရားဥပဒေစိုးမိုးမှုရှိဆိုရဲအာဆီယံအခြေခံမူတွေအတိုင်းခိုင်ခိုင်မာမာရပ်တည်ပြီးမြန်မာနိုင်ငံရေးကိုကင်တွယ်ဖို့အင်မတန်အရေးကြီးတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုဆူဆူဝါကျူးလွန်လာရင်အာဆီယံအနေနဲ့နှုတ်ဆက်မနေသင့်ဘူးလို့ဖိလစ်ပိုင်နိုင်ငံကပွင့်နေတဲ့ပြင်အခမ်းအနားတစ်ခုမှာအခုလိုမိန့်ခွန်းပြောကြားခဲ့တာပ
ါ When I mentioned in Bangkok recently about the need to temporarily carve out Myanmar on account
လူခွင့်ရေးပြောင်းပြောင်းတင်းတင်းချိုးဖောက်နေတဲ့မြန်မာနိုင်ငံကိုတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့အာဆီယံအဖွဲ့တွေကလည်းယာယီဖဲထုတ်ထားဖို့လိုတယ်လို့သိမကြခင်တုန်းကဘန်ကောက်မြို့မှာကျွန်တော်ပြောခဲ့ပါဗျ။အဲ့လိုပြောခဲ့တာဟာတရားမျှတရေးနဲ့တရားဥပဒေစိုးမိုးမှုရှိဆိုတဲ့အာဆီယံရဲ့အထူးအခြေခံယူဆတွေအတိုင်းခိုင်ခိုင်မာမာရပ်တည်ဖို့အရေးကြီးတဲ့ရှုထောင့်ကနေထောက်ပြခဲ့တာဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ပြောဆိုသွားတာပါ။ဖိလစ်ပိုင်တပ်သူမှဒီကနေ့ကြာတာရင်းနေ့ကျင်းပတဲ့ဥပဒေရေးရာပါရဂူပွဲနှင်းသဘင်အခမ်းအနားမှာသူ့ကိုဂုံတူးဆောင်ပါရဂူပွဲချီးမြှင့်တဲ့အချိန်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအခြေခံမူကအရေးကြီးရဲ့ဆိုပေမဲ့ဒေသတစ်ခုလုံးကိုပါရိုက်ခတ်လာတဲ့အခြေအနေမျိုးမှာတော့နှုတ်ဆက်မနေသင့်ဘူးလို့ဆိုပြီးမြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖိအားပေးဖို့သူကတောင်းဆိုပါတယ်။အထူးသဖြင့်အဖွဲ့ဝင်နိုင်ငံတခုကအာဆီယံပြည်ညင်ကိုချိုးဖောက်လာတဲ့အခါမျိုးမှာပြည်တွင်းရေးဝင်မဆွတ်ရေးမူကိုအသေးကင်ဆွဲပြီးလှစ်လူရှုလို့မရဘူးလို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်ဟာမနေ့ဗုဒ္ဓနေ့ကဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာရေးဆွေးနွေးခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းအခြေအနေတွေဟာဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်နေတဲ့အကြောင်းနဲ့အာဆီယံအနေနဲ့မြန်မာရေးကိုကင်တွယ်တဲ့နေရာမှာပုံမှန်ထိရောက်တဲ့နည်းလမ်းရှာဖွေဖို့လိုအပ်တဲ့အကြောင်းသူကပြောဆိုသွားပါတယ်ရှင်
။ဗီယက်နမ်နိုင်ငံမှာတော့အာဏာရကွန်မြူနစ်ပါတီပေါ်လစ်ဗျူရိုဖွဲ့ဝင်ဖိုဗန်ထောင်းကိုသမ္မတအသစ်ဖြစ်လွှတ်တော်ကဒီနေ့အတည်ပြုပေးလိုက်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ဖိုဗန်ထောင်းကိုသမ္မတအဖြစ်ကွန်မြူနစ်ပါတီကဗိုလ်ထုနေ့ကအစိုးတင်သွင်းခဲ့ပြီးတဲ့နောက်ဒီနေ့ကျင်းပတဲ့လွှတ်တော်အထူးအစည်းအဝေးအတွင်းမှာလွှတ်တော်မတ်တွေကအခုလိုအတည်ပြုပေးလိုက်တာပါအရင်သမ္မတငွေရန်ရှောင်ဖတ်ကိုဇန်နဝါရီလတုန်းကယာရုကနဲ့ရုတ်တရက်ထုတ်ပယ်လိုက်ပြီးနိုင်ငံတော်ဝန်အဂတိလိုက်စားမှုတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့အချိန်အတွင်းမှာပဲသမ္မတအသစ်ကိုအခုလိုရွေးကောက်တင်မြှောက်လိုက်တာပါသမ္မတအသစ်ကတော့သူ့အနေနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးပြပြသားသားဆက်လက်ကင်တွယ်သွားမယ်လို့လွှတ်တော်ကိုပထမဆုံးပြောကြားတဲ့မိကွန်းနဲ့ပြောခဲ့ပါတယ်သူကကျွန်တော်တို့အနေနဲ့ဗီယက်နမ်နိုင်ငံဗီယက်နမ်ပြည်သူတွေနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအပြည့်အဝသစ္စာရှိသွားမှာဖြစ်ပြီးပါတီနဲ့ပြည်သူလူထုပေးရလိုက်တဲ့တာဝန်တွေကိုထမ်းဆောင်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ဗီယက်နမ်နိုင်ငံပိုင်ရုပ်သံဌာနကအနေနဲ့မိကွန်းပြောခဲ့ပါတယ်ခင်ဗျာ
တရုတ်လေတဲ့တိုက်လေရင်အများပြဒုတိယမြောက်နေ့အဖြစ်ထိုင်ဝမ်လေကျောင်းပိုင်နယ်ထဲကိုဝင်ရောက်လာခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။တရုတ်စစ်တပ်ရဲ့စစ်ရေးအရာဖိအားပေးမှုတစ်စိတ်တစ်ပိုင်းအရ G10 တိုက်လေရင်10စီးနဲ့ G16 တိုက်လေရင်4စီးစုစုပေါင်း22စီးထိုင်ဝမ်ကာကွယ်ရေးတပ်မတ်လေကျောင်းပိုင်နယ်ကိုနှစ်ရက်ဆက်တိုက်ဝင်လာခဲ့တာကိုထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံကသူပိုင်နယ်အဖြစ်ပြောဆိုထားတဲ့ထိုင်ဝမ်ကျွန်းအနီးပြည်ခဲ့တဲ့3နှစ်အတွင်းမှာတရုတ်ဘက်ကစီးရေးလှုပ်ရှားမှုတွေတိုးလာခဲ့တာကိုထိုင်ဝမ်ဘက်ကဝေဖန်ပြောဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့သူ့ရဲ့နည်းမြေအချုပ်အခြာကိုကာကွယ်တဲ့လုပ်ရဖြစ်တယ်လို့ပြောဆိုပြီးအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းကြံစည်တာတွေမလုပ်ဖို့ထိုင်ဝမ်ကိုသတိပေးနေပါတယ်။ပြီးခဲ့တဲ့နှစ်ရက်တရုတ်တိုက်လေယာဉ်တွေဖျက်ပြန်သွားတဲ့ထိုင်ဝမ်ထိန်းချုပ်ထားတဲ့ Protest ကျွန်းတွေဟာလုံခြုံရေးအရာတင်းတင်းကြပ်ကြပ်မချထားပေမဲ့လို့လည်းတောင်တရုတ်ပင်လယ်ထိပ်ပိုင်းမှာရှိတဲ့မဟာဗျူဟာမြောက်နည်းမြေတွေအဖြစ်နဲ့သတ်မှတ်ထားတဲ့နေရာတွေဖြစ်ပါတယ်ရှင
်။ဒီထိန်ရက်ကတပ်ဖွဲ့ဝင်တွေဟာအီရန်နိုင်ငံကထုတ်လုပ်တဲ့တင်ကားဖြစ်ဒုံးကျည်တွေနဲ့ပက်ထိန်ဒုံးတွေရဲ့တောင်ပံတွေကိုအိုမန်ပင်လယ်ကွေ့တဲ့ကလင်ငယ်တစင်းဘော်ကနေတင်စီရမိခဲ့တယ်လို့ပြည်ထောင်ရေးတပ်ကစစ်သားရင်းတွေကပြောလိုက်ပါတယ်။အဲ့ဒီလက်နက်တွေကိုဘယ်ကိုပို့ဆောင်မှုလုပ်တယ်ဆိုတာကိုပြည်ထောင်ရေးတပ်ကတော့မဖော်ပြပေမဲ့အမေရိကန်စစ်တပ်ဘက်ကတော့ရီမင်နိုင်ငံကိုလက်နက်တွေတလျှောက်လုံးမတရားမဝင်တင်ပို့နေတဲ့လမ်းကြောင်းပေါ်မှာတင်စီမိတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါဟာလက်နက်တွေတရားမဝင်တင်ပို့နေတာတွေကိုအနောက်နိုင်ငံတပ်တွေဘက်ကနောက်ဆုံးကြားဖြတ်ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေကတော့အီရန်နိုင်ငံဟာရီမင်နိုင်ငံကဟူတီတပုံတွေကိုလက်နက်ပံ့ပိုးပေးနေတယ်လို့ဆွဆွဲပြောဆိုထားပြီးအီရန်ဘက်ကတော့ဒါကိုညှင်းဆို့ထားပါတယ်။ HMS Lancaster ကအခုလိုလက်နက်တွေတင်စီရမိတာနဲ့ပင်လယ်ကွေ့ဒေသမှာပြည်ထောင်ပြောင်းဝင်ရတဲ့အများအမ်းရှိနေတဲ့အချက်ကကမ္ဘာတဝန်းမှာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်စေတဲ့လုပ်ရက်တွေကိုတိုက်ဖြတ်ပြီးနိုင်ငံတကာဥပဒေနဲ့ညီလှုပ်ဆောင်ဖို့ကျွန်တော်တို့ရဲ့တန်တိတ်တန်ခံမှမှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြည်ထောင်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်ကကြေညာချက်ထဲမှာပြောခဲ့ပါတယ်ခင်ဗျာ
။အပီပီဆိုင်ရာအာကာသစခန်းကိုတွားကြမဲ့အမေရိကန်အာကာသယာဉ်မှူး2ဦးရုရှားကအာကာသယာဉ်မှူး2ဦးအရက်ဆိုဗာမားပြည်တော်စု UAE ကအာကာသယာဉ်မှူး2ဦးစုစုပေါင်း4ဦးတို့ဒီကနေ့ကြာသပတေးမနက်အစောပိုင်းတုန်းက Cruise 6 Dragon အာကာသယာဉ်ငယ်နဲ့ထွက်ခွာသွားကြပါပြီ။တောက်ကြနေ့အစောပိုင်းအာကာသစခန်းကိုရောက်မယ်လို့ American အာကာသစူးစမ်းလေ့လာရေး Agency NASA ကခန့်မှန်းထားပါတယ်။ Elon Musk ရဲ့ SpaceX ကုမ္ပဏီလို့ Rocket Drone နဲ့ Cruise 6 Dragon အာကာသယာဉ်ငယ်ကိုလွှတ်တင်ခဲ့တာဖြစ်ပါတယ်။6လကြာအာဂတသိပ်ပံစူးစမ်းရေးလုပ်ကြမဲ့အာဂတယင်မှုတွေဟာအာဂတထဲမှာလူခန္ဓာကိုယ်ဆဲတွေကြီးထွားလာမှုကနေစွဲငင်အားမရှိတဲ့နေရာမှာမိလောင်လွယ်တဲ့ပစ္စည်းတွေကိုဘယ်လိုထိန်းချုပ်မလဲဆိုတဲ့စမ်းသပ်မှုပေါင်းရာနဲ့ရှိလှုပ်ဆောင်သွားကြမှာဖြစ်ပါရဲ့ရှင
်ဖီယိုအမေရိကန်တန်ရဲ့မတ်လ2ရက်ကျသားရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမက်ခင်ဖြူနဲ့ထွေးနေတဲ့အတူကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့စကိုင်းတိုင်းရင်းမာပင်မြို့ကကုန်းရွာမှာအိမ်600ကျော်မိရှို့ခံရတဲ့သတင်းပါစကိုင်းတိုင်းရင်းမာပင်မြို့နယ်ကုန်းရွာမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားမတ်လ2ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးလေကြောင်းကနေပစ်ကတ်ထဲတီတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်စစ်တပ်ဝင်ရောက်ခဲ့တဲ့ကုန်းရွာတွေကနေစုစုပေါင်း600ကျော်မိရှို့ခံခဲ့ရတယ်လို့အရသာအသုံးလဲသိဆုံးခဲ့ရပါတယ်။ကုန်းရွာအခြေအနေသတင်းကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းရင်းမာပင်မြို့နယ်ကုန်းရွာကိုဖေဖော်ဝါရီ28ရက်ကစစ်တပ်ကဝင်ရောက်လာချိန်ဒေသခံကာကွယ်ရေးတပ်တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွေ့အဲ့ဒီနေ့ညနေမှာပဲကုန်းရွာတွေကနေအိမ်တွေကိုစစ်တပ်ကစတင်မိထုတ်ခဲ့ပါတယ်။မတ်လ1ရက်နေ့မနေ့ကစစ်တပ်ကပြန်လည်ထွက်ခွာသွားချိန်မှာလဲမီးရှို့ခဲ့တယ်လို့ကြေးရွာသားတွေကပြောပါရယ်နေ900ကျော်800နီးပါးရှိတဲ့ကုန်းရွာမှာနေ630နီးပါးမီးလောင်ကျွမ်းခဲ့တဲ့အပြင်အရက်သား3ဦးလည်းအသက်ခံခဲ့ရတယ်လို့ဒေသခံတဦးကအခုလိုပြောပါရယ
်ဝင်ဝင်ကြီးကရောနောက်ကနေဝင်ဝင်ကြီးကလည်းဝင်ပြီးပြေတော့လားနေ့တော့ဒီလိုဒီအားဘက်ကလည်းဒီလူကကာဝေးနေတဲ့ဒီကြီးကလည်းထိုင်တော့ဟိုအခုထောင်းထားတဲ့မိုင်းကတခါတည်းမိသွားတော့တာမိသွားတော့ဒီကဒီရော်လေးဝင်ဝင်ကြီးကျန်းတော့တာပဲအခုမိကြီးကချိုးတော့တာပဲအခုဒီလိုလိုက်ဖြစ်နေတယ်ဟိုတဲကတော့ဆိုရအောင်30လောက်ကြာသွားပြီလူတော့နေတယ်ဗျအရင်နဲ့ပြတ်တော့တာရော်လေးပုံလို့ဒီလေးဒီလေကာမလေးကိုမလွတ်တာကာမလေးကိုပုံလာရော်လေးပုံလာဟုတ်တယ်သူအဲ့တက်ကမလာတော့ဘူးဒီမျိုးတော့ကာမလေးဝင်နေတာအဲ့ဒီကောင်ကနေတဲ့ဒီကောင်ကဝင်လို့တော့တာ
ဗျပြတ်တက်ခံရသူတွေဟာကုန်းရွာသားတွေဖြစ်တဲ့ဦးစမ်းမင်းအသက်60ဦးတင်ထွန်းအသက်50နဲ့ဦးဝေးလွင်အသက်40တို့ဖြစ်ပါတယ်မလတရဲ့ဂျာလာရီနေမှာတော့စစ်တပ်ကကုန်းရွာကနေပြန်လည်ထွက်ခွာချိန်မှာဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ပြီးစစ်တပ်ဘက်ကလေကြောင်းကနေပါပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ် တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကြောက်လုံးကြီးကာကွယ်ရေးအဖွဲ့ကတာဝန်ရှိသူကအခုလိုပြောပါရတယ်
။ဟုတ်မနေ့ကတော့တိုက်ပွဲချင်းနေဟိုပြင်းပြီးဒီပါတီခိုင်းနေပါလားပြည်တော်သူပြေဆုံးနေများတယ်ထိခိုက်တဲ့အနေနဲ့များလို့မဟုတ်ဘူး။ကျင်းရတော့တမရောက်ကြတယ်ဟုတ်။အဲအဲ့ဒီကဒီချစ်တဲ့ဒီကျွန်တော်တို့အပြင်မှာသူတို့ထွက်နိုင်အောင်ကိုမိုင်းဆောင်ပြီးအတင်းဆောင်တာမဟုတ်။သူကမရှိပြီးတပိမောင်ကိုမှပြောင်းအောင်အဲပြောင်းနေတော့ကျွန်တော်တို့အပိုင်ဆောင်ပြီး
ထက်ခဲ့တယ်ဟုတ်ဆောကတော့ရမောင်းနေရင်းနေနေတော့ဟုတ်စစ်တပ်တွေဝင်လာချိန်မှာရွာတွေကနေထွက်ပြေးခဲ့ကြရတဲ့ရွာသူရွာသားတော်တော်များများရွာတွေကိုပြန်မဝင်ရဲကြသေးပါဘူးဒီနေ့မလ၂ရက်နေ့ကြာသာပြီးနေ့ညနေပိုင်းရောက်တဲ့အထိရွာတွေကအိမ်တချို့မီးလောင်နေတာမီးငြိမ်းသက်လို့မပြီးသေးဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းရှင်းမပင်မြို့နယ်ကကုန်းရွာမှာအိမ်600ကျော်မီးရှို့ခံရလေကြောင်းကတက်ခိုက်ခံခဲ့ရတာကိုကိုအောင်ပြောပြခဲ့တာပါအခုလည်းဒီစကိုင်းပါပဲကျွန်းလာမြို့မှာမြို့ဝင်ထွက်ပိတ်ခံထားရလို့ဒေသခံတွေအခက်ကြုံနေရတဲ့တဲ့မှာစကိုင်းတိုင်းကျွန်းလာမြို့နယ်တဲ့ကကျွန်းလာမြို့ဝင်ထွက်ကိုစစ်ကောင်စီကပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုပိတ်ထားလိုက်တာကြောင့်ကျွန်းလာမြို့ကသာအာကူအထားပြုပြီးစားတောက်နေထိုင်ကြတဲ့ကျွန်းလာမြို့နယ်အတွင်းကခြေရွာတွေဟာစားတောက်ရင်းနဲ့ကျန်းမာရေးပါဝင်အခက်ခဲတွေကြုံနေရတဲ့အကြောင်းသတင်းပေးဖို့ထားတာကိုမဆုမြတ်မွန်ပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကျွန်းလာမြို့အဝင်ထွက်အားလုံးကိုမလတ်တရဗုဒ္ဓဟူးနေတဲ့ကစားလို့ဘယ်သူမှဝင်ခွင့်မပေးဘဲပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အပြောအရကတော့စစ်တပ်နဲ့ပြူစောတိအဖွဲ့တွေကတားဆီးနေတာလို့ပြောပါတယ်။မြို့ရဲ့အဝင်ထွက်တွေကိုတုံးရက်ပိတ်မယ်လို့ပြူစောတိတွေကပြောတဲ့အကြောင်းဒေသခံကိုချန်းက VOA ကိုခုလိုပြောပြပါတယ်။ဘာလို့ခုလိုပိတ်လိုက်တာလဲဆိုတာဒေသခံတွေဘာမှမသိရဘူးလို့သူကဆိုပါတယ်
။တုံးရက်ပိတ်မယ်လို့မြို့တွေကနေသတင်းကြားတယ်လို့ပြောတယ်ဗျာ။ဒါပေမဲ့မတိကြတော့ပေါ့ပြဘလို့ပိတ်တာလဲတော့မတိပြ၃ရက်ပိတ်မယ်ကျွန်တော်တို့အဝင်ကိုမခံပါဘူးပြတရနေ့မှစပြီးတော့တွားတဲ့သူတွေကပြောတာတော့အဲ့ဒီမှပဲကျွန်တော်တို့တွားတဲ့သူတွေကလုံးဝကိုပိတ်လိုက်ပါပြီပေါ့လမ်းမှာလဲသူတို့ရဲ့ဟိုပြူစောထီးတွေပေါ့ပြူစောထီးဂိတ်စခန်းနေပြူဂိတ်တွေကရှိသေးတယ်ပြအဲ့ဂိတ်တွေကနေစပြီးမှကျွန်းလာကိုဝင်လို့မရတော့လုံးဝမကိုတွားမရပါဘူးအဝင်ထပ်ပိတ်တယ်၃ရက်ဆိုပြီးမှဒီလိုပဲပြောလွတ်လိုက်တာပါဗျာကျွန်တော်တို့တရဝင်းပြညာလာမျိုးလဲဘာမှမရှိပါဘူးပြဘလို့ကြောင့်ပိတ်လဲကိုကျွန်တော်တို့ကမတိပါဘူးပြအဲ့ဒါတော့ကျွန်တော်တို့မှလဲပိတ်ချင်လို့ပိတ်တာနေမှာပေါ့ဗျာ
ကျွန်းလာမြို့ထဲမှာတော့စစ်ကောင်စီရဲ့ကားတွေတွာလာလှုပ်ရှားနေတာတွေရှိသလိုပြူစောတိအဖွဲ့တွေလည်းလက်နက်တွေနဲ့ပါကင်ပြီးတွာလာနေတဲ့အခြေအနေကိုလည်းကိုချမ်းကပြောပြပါရယ
်မြို့ထဲမှာတော့သူတို့လက်နက်ကင်ထားတဲ့ပြူစောတိတွေမြို့ပတ်ပတ်လေကိုကင်းပတ်နေတယ်ဗျပြီးတော့ခဏဆိုကျွန်တော်တို့ဒီနေ့မနက်ခင်းပိုင်းလောက်ကမှစကြတာပါသူတို့မြို့ထဲမှာတော်တော်လှုပ်ရှုပ်ပြီးတော့မှတုံဖုံးကားတွေနဲ့ဟိုမြောက်ဖက်မြို့ရဲ့မြောက်ဖက်ကိုထွက်ပြီးတော့မှဟိုလောက်တယ်လို့လည်းပြောတယ်ဗျဒါလည်းကျွန်တော်ကြားပါဗျသွားတဲ့မှာဒီချာတော့မလုပ်သေးပါဘူးဒါပေမဲ့ဟိုသူတို့အထဲမှာလည်းအဲ့ပြူစောထီးတွေကကျွန်တော်မျိုးမှာလည်းပြူစောထီးတော်တော်များများလေးလည်းရှိတယ်သူတို့ကလည်းလက်နက်တွေကင်ပြောမှာမြူထဲမှာပတ်ပြီးတော့မှတောင်းကျမ်းနေတဲ့အဖွဲ့ပါဗ
ျကျွန်းကမျိုးနဲ့တစ်ခုလုံးမှရှိတဲ့ခြေရွာတွေအလုံးဟာစီးပွားရေးစားတောက်ရေးကျန်းမာရေးတွေအပါအဝင်အဆအဆအရာရာကိုကျွန်းလှမျိုးကိုပဲအားကိုးနေကြရတာဖြစ်တဲ့အတွက်အခုလိုကျွန်းလှမျိုးအဝင်ထွက်ပိတ်လိုက်တာကြောင့်ဒေသခံတွေအခက်အခဲအများကြီးဖြစ်နေပါတယ
်ဝင်လို့လည်းမရပြုလို့လည်းမရကျွန်တော်စားရတော့ရခက်ခဲနေဒီ3ရက်ဆိုလည်း3ရက်တိုင်းတာနဲ့ဟိုပိတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့မှဟိုတော်တော်ခက်ခဲတဲ့သူတွေပေါ့ဝယ်ရချမ်းရတာစပြီးအကုန်လုံးခက်ခဲတဲ့သူတွေကြီးအိမ်ပါပဲဒီဘက်နေမှာလည်းကျွန်တော်တို့ပြည့်ရတိုင်းပါပဲဒီမှာသူတို့စစ်ကောင်စီကစစ်ကြောင်းတွေထိုးပြီးတော့မှကျွန်တော်တို့လုပ်နေရတယ်ဆိုတော့ကျွန်တော်တို့မှလည်းတော်တော်ခက်ခဲတဲ့ဟာတွေရှိပါတယ်အဲ့အတွက်စားရတော့ရင်ကျွန်တော်ကုန်ပစ္စည်းရဲ့ဟိုဟာတွေစပြီးတော့မှပေါ့ဗျာကျွန်တော်တို့လူသုံးကုန်ပစ္စည်းတွေစပြီးအကုန်လုံးခက်ခဲပါတယ်ဗျာအဲ့ဒီတခုပဲအားကိုးနေရဆိုတော့ကျွန်တော်တို့မှဘယ်မှသွားဝယ်လို့မရဘူးဗျာဒီလမ်းကြောလေးတခုပဲရှိရမှာ။ကျင်ကအဲ့လိုမျိုးရှိရလို့ရှိရင်လည်းကျွန်တော်တို့ကြိုပြီးစုဆောင်ထားမှာပေါ့ဗျာ။အခုတော့အဲ့လိုမျိုးမစုဆောင်ထားတော့ဘာမှလည်းမတိရပဲနဲ့တန်းပိတ်လိုက်တော့ကျွန်တော်တို့မှတော်တော်ခက်ခဲသွားတာပေါ့။တချို့ဒါကျမကြီးချင်းတွေရစပြီးတော့မှအဲကျွန်တော်မနေ့ကကျွန်တော်တို့ရွာကားတယောက်ဆိုလို့ရှိရင်ကျမကြီးနဲ့ကလေးကိုစည်းကမ်းပြရမယ်ဟာပေါ့။ကလေးစည်းထုတ်ဖို့စည်းကမ်းချိန်ထားတဲ့ရက်ကိုအဲ့ဒါပိတ်လိုက်တာဆိုတော့သူလည်းအဲ့ရက်ကသူလည်းအဲ့လိုမျိုးခက်ခဲတွေဖြစ်သွားတော့ကလေးလက်စီးမထုတ်ခဲ့ရဘူးနဲ့ပြန်လာခဲ့ရတာပေါ့
ကျွန်းလာမျိုးနဲ့အတွင်းမှာရှိတဲ့တချို့ခြေရွာတွေကိုစစ်တပ်ကနယ်မြေရှင်းလင်းစစ်ကြောင်းတွေဝင်ရောက်တယ်လို့တချို့နေအိမ်တွေကိုမီးရှို့တာတွေကြောင့်ဒေသခံရွာသားတွေထွက်ပြေးပုန်းချောင်နေကြရတာလည်းရှိပါတယ်လောလောဆယ်မှာတော့ကျွန်းလာမျိုးအဝင်အထွက်ပိတ်ထားတဲ့အတွက်မြို့နယ်တွေကဒေသခံတွေတော်တော်လေးအခက်အခဲဖြစ်နေကြပါတယ်ရှင
်စကိုင်းတိုင်းကျွန်းလာမျိုးအဝင်ထွက်ကိုပိတ်ထားလို့ဒေသခံတွေအခက်ကြုံနေရတာကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။နောက်မှလည်းသတင်းတွေလာဖို့ရှိပါသေးတယ်ခင်ဗျာ။ဆက်နားဆင်ကြပါဦး
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာ။ကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American အသံကနေခြားသားပြည်ညသတင်းတွေကိုဆက်ပြောပြနေပါတယ်အခုဆက်ပြီးစကိုင်းတိုင်းမှာပဲမုံရွာကလေးဝမဟာမြိုင်လန်တဲ့တိုက်ပွဲကြောင့်လမ်းပိတ်လို့ရင်ပေါင်းတွေဒုက္ခရောက်နေရတဲ့တဲ့မှာစကိုင်းတိုင်းမုံရွာကလေးဝမဟာမြိုင်လန်တစ်ချောင်းမှာလက်နက်ကင်တိုက်ပွဲတွေဖြစ်တိုင်းအသွာလာပိတ်ကုန်တာကြောင့်ရင်ပေါင်းတွေမကြာခဏဒုက္ခရောက်လေရှိပါတယ်စစ်တပ်လမ်းကြောင်းရှိတဲ့အခါမျိုးမှာလည်းလမ်းတွေပိတ်ထားတဲ့တာကြောင့်ဒီလမ်းကြောင်းကိုအသုံးပြုနေကြသူတွေအတော်လေးအခက်တွေ့နေရပါတယ်အခုလည်းဒီအခက်ကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကလေးမျိုးကနေမန္တလေးအထိသွားလာရမှာအဓိကအသုံးပြုတဲ့မဟာမြိုင်လမ်းမှာလက်နက်ကင်ပဋိပက္ခအခြေအနေတွေကြောင့်ခရီးသည်တွေနဲ့ကုန်တင်ကားတွေမကြာခဏပိတ်မိတတ်ပါတယ်။မတ်လ၂ရက်ဒီကနေ့မှလည်းရင်းအသွားလာပိတ်ထားတယ်လို့အဲ့ဒီလမ်းမှာပိတ်မိနေတဲ့ကားစရာတူကပြောပါတယ်။စစ်တပ်စစ်ကြောင်းကြောင့်ဒီကနေ့ပိတ်နေတာလို့အခုလို့ပြောပါတယ်
။မဟာမြိုင်လမ်းလေဟိုမှာပိတ်နေတာပြင်းကိုင်းဆိုတဲ့သွားရှိတယ်ပြင်းပြင်းမျိုးနယ်ထဲမှာပါတာအဲ့ဒီကောင်ကမြဲလမ်းပိတ်တယ်ဗျာသူကစစ်ကြောင်းလာရင်ကားကလာလို့ကားတွေကားသားထားလာအလိုဖြစ်တာပြန်ထားလာဟိုဘယ်ကားမှမသွားဘူးအနည်းကတော့အနည်းကတော့ဟိုဒီအတက်အစင်းကားပေါ့မန်လေးကိုဆင်းတဲ့ကားတွေတော့လွတ်ပြီးတယ်ဒီနေ့ကတော့အုံပြန်ထားတယ်
စကိုင်းတိုင်းတွေကအဓိကလမ်းမကြီးတွေဖြစ်တဲ့ရာကြီးလမ်းနဲ့ဂံကောလမ်းကတော့မိုင်းအန်နေရဲ့ကြောင့်အသွားမရပဲပိတ်ထားတာနှစ်နှစ်နီးပါးရှိပါပြီအခုလည်းမဟာမြိုင်လမ်းကိုအသုံးပြုပြီးမြို့တွေကွေဝိုက်သွားရလို့ခီးလမ်းကြောင်းကပုံမှန်ထက်နှစ်ဆပိုကြတဲ့အခြေအနေကိုလည်းပြောပါတယ
်တကယ်ရနေပြီမသာဘူးသာဘူးဆိုတာရှေ့ဘူးမြင်းနာလမ်းပေါ်ရောက်သွားတယ်ကြီးကုန်းရွာရှိတယ်အဲ့လမ်းကြီးသွားတကွေးတစ်ပတ်ကြီးသွားတာပေါ့ဗျာအရင်တော့ဆိုရင်6ဦးပတ်သွားတယ်6ဦး6ဦးပြီးတော့ဟာလာမှာပေါ့6ဦးနဲ့6ဦးကြောင်းမြေအောင်မြင်တာလမ်းခေါ်မှာပေါ့ရှေ့ဘူးပေါက်တော့ပဲအဲ့လမ်းလေးကြီးတယ်မှာနေချင်းပေါက်တယ်အခုဒီဒဇယနေကာဘိုးဆယ်လမ်းအဲ့ဒီရှေ့ဘူးမြင်းကြီးနာဒီကုန်းလမ်းပေါ်ရောက်သွားတော့ဝေးသွားတယ်မိုင်40လောက်ပို့ဝေးသွားတော့ကားတွေလည်းတ냐ကြီးတ냐ကြီးဖြစ်ကုန်တာမလေးတမို့
လမ်းခုလမှာကားလမ်းအသုံးပြုမရတဲ့အခြေအနေကြောင့်ကုန်တင်ပို့မှုနှောင့်နှေးကြံ့ကြာသလိုမဖြစ်မနေကိစ္စနဲ့ခီးသွားလာရမယ်ဆိုရင်သွားမရဖြစ်မှာကိုဒေသခံတွေကစိုးရိမ်ကြတာပါလန်ခီမှာအချိန်ကြာနေမယ်ဆိုရင်ကုံစိမ့်နဲ့တခြားကုံစီတွေအခက်ခဲရှိနိုင်တယ်လို့ကလေးမျိုးဒေသခံတို့ကပြောပါတယ်
။ကုံစိမ့်တွေအတွက်ကျတော့အခက်ခဲရှိတာပေါ့အမေ။ပုံဆောင်ပိုင်းတွေအတွက်ကတော့အဲ့လောက်ကြီးအခက်ခဲတော့မရှိပါဘူးဗျာ။သူကျတော့သူပြီးမှလောင်ထားရင်တော့ဒါအစပြေတဲ့အပိုင်းလေးရှိမှာပေါ့။ပြက်ကြကြလေးပိတ်သွားတဲ့ဆိုတော့တချို့လူတွေအတွက်ကျတော့လက်ခက်တာပေါ့။အ
ဲ့ဒီဒေသဘက်မှာလောလောဆယ်အသုံးပြုနေရတဲ့မဟာမြိုင်လမ်းကလည်းမိုးရွာသည်ဆိုရေတိုက်စားတဲ့ဒဏ်ကြောင့်သွားလာရခက်ခဲတာမျိုးရှိတယ်လို့ပြောပါတယ်။စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဆရာနာတိမ့်မှုစန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကနေရာတော်တော်များများရှိနေတာပါ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စကိုင်းတိုင်းကအဓိကလမ်းမကြီးတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေအနေနဲ့ထိန်းချုပ်ထားနိုင်ပြီလို့ပြောထားပါတယ်လမ်းပိုင်းအသုံးပြုပြီးသွာလာနေသူတွေကတော့လမ်းတစ်လျှောက်တိုက်ပွဲအခြေအနေကိုသတိထားပြီးသွာလာနေရတယ်လို့ပြောပါတယ်ရှင
်စကိုင်းတိုင်းကမွန်ရွာကလေးဝမဟာမြိုင်လမ်းထဲတိုက်ပွဲတွေကြောင့်လမ်းပိတ်လို့ရှင်ပေါင်းတွေတခွရောက်တဲ့တဲ့အလိမ္မာပြောပြခဲ့တာပါတော်ရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American အတန်ကနေမက်စလာနေ့ရက်ချက်တာရင်းညသတင်းတွေကို Washington DC မြို့တော်ကနေည9နာရီကနေ10နာရီတွင်တိုက်ရိုက်ဆက်လွှင့်ပေးနေပါတယ်။အခုတော့ရခိုင် AFP ပါတီက CC တွေအနေနဲ့ ဥပဒေအရအစစ်အစေးမခံနိုင်ရင်မိမိဆန္ဒလျောက်နှုတ်ထွက်နိုင်တယ်လို့ပါတီခေါင်းဆောင်ကပြောလိုက်တဲ့သတင်းပါရွေးကောက်ပွဲကော်မရှင်မှာဖေဖော်ဝါရီလကုန်ပိုင်းကပါတီမှတ်ပုံတင်ထားတဲ့ရခိုင်ဥဆောင်ပါတီ AFP အနေနဲ့ဥပဒေအရစစ်ဆေးမြန်မြန်တာတွေရှိလာနေတာကြောင့်အစစ်မခံခြင်းတဲ့သူတွေပါတီကနေမိမိဆန္ဒလျောက်အခုလိုနှုတ်ထွက်နိုင်တယ်လို့ပါတီဥက္ကဋ္ဌကပြောလိုက်တာပါဒီလိုပြောလိုက်တဲ့ပေါ်ရခိုင်ဒေသခံတွေကြားဝေဖန်မှုတွေထွက်ပေါ်နေတဲ့ကြောင်းသတင်းပေးဖို့ခြားတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗ
ျပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပထမဆုံးမှတ်ပုံတင်ထားတဲ့ရခိုင်ဥဆောင်ပါတီ AFP အတွင်းပါတီဝင်စီးစီတဦးချင်းစီကိုပါတီမှတ်ပုံတင်ဥပဒေအရစစ်ဆေးမေးမြန်းတာတွေရှိလာနိုင်တာကြောင့်စစ်ဆေးမေးမြန်းမခံခြင်းသူတွေအနေနဲ့ပါတီကနေမိမိစံတာအလျောက်နှုတ်ထွက်လိုပါကနှုတ်ထွက်နိုင်တယ်လို့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်မိရဲ့စံတာအလျောက်သာစီစီချင်းမှာမပါလို့လို့ဆိုရင်အစစ်စစ်ခံရမှာပေါ့အစစ်စစ်မခံခြင်းတို့တောင်ဆောင်မှာပေါ့အဲ့လိုစီစီကလည်းတုတ်ထွက်ရမယ်တုတ်ထွက်တဲ့ဥစ္စာကိုတင်ရမှာပေါ့အဲ့လိုတုတ်ထွက်တဲ့ဥစ္စာကိုကျွန်တော်တို့ကစီစီကလည်းပြောတည်ပြုပြီးရင်ရွေးကောက်ပွဲကော်မရှင်ကိုတင်ရတာဗျာတူရင်းစီရင်ကိုအဲ့ဒါကျွန်တော်တို့လုပ်ရမယ်လို့ကစီစီချင်းမှာဒီလိုမျိုးလာပြီးတော့စစ်စစ်တာရှိတဲ့အလိုမျိုးကိုမခံခြင်းတော့ဘူးစိတ်နှောင့်ဖြစ်ဖြစ်တယ်ပေါ့ဗျာအဲ့ဒါကြောင့်မျိုးဒီလိုမျိုးဆစ်ဆစ်မခံခြင်းဘူးဆိုတဲ့လူတွေဟာခုနကကိုဟလာစီစီလေးကနေနောက်ကိုဆိုးရမယ်စီစီထဲမှာမပါလို့တို့ကြောင်းပေါ့ဗျာအဲ့လိုပြီးတဲ့နောက်မှာမှကျွန်တော်တို့ကဒီပုဂ္ဂိုလ်ဟာစီစီမှာမပါလို့ပါဘူးဒီနေ့ဆန္ဒလျောက်စီစီချေကနေတို့ထွက်ပါလေဆိုတော့တင်ပြရတာဗျာ
ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီဟာရခိုင်ပြည်အခြေစိုက်ပါတီတစ်ခုဖြစ်တယ်လို့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်ကနေပထမဆုံးမှတ်ပုံတင်ထားတဲ့ပါတီတစ်ခုလည်းဖြစ်ပါတယ်ဒေါက်တာအေးမောင်ဟာ RNDP နဲ့ ALD ပေါင်းထားတဲ့ရခိုင်အမျိုးသားပါတီ AMP ပါတီမှာဥက္ကဋ္ဌတာဝန်အရင်ကယူခဲ့သူဖြစ်ပါတယ်။လက်ရှိအနေထားအရရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင် AA ဖွဲ့ပေါ်လူထုထောက်ခံမှုမြင့်တက်နေတဲ့ရခိုင်ပြည်မှာပြည်သူအများစုဟာပါတီနိုင်ငံရေးကိုစိတ်ဝင်စားမှုအားနည်းပါတယ်။ဒီလိုအချိန်မျိုးမှာစစ်ကောင်စီဦးဆောင်ကျင်းပတဲ့ရွေးကောက်ပွဲဝင်ဖို့ကြိုးစားနေတဲ့ဒေါက်တာအေးမောင်အပေါ်ရခိုင်ပြည်သူကြားဝေဖန်မှုတွေရှိနေတာပါ။ရခိုင်ရေးလေးလာတုံးသက်သူတူဖြစ်တဲ့ဦးထွန်းကြီးကတော့အခုလိုပြောပါတယ
်ဒေါက်တာအိမ်မောင်ကအရင်ကတည်းကလည်းသူကဒီကန်ဖွန်ပါတီနဲ့နှိစတဲ့လူတယောက်ဖြစ်တယ်ဆိုတော့အလုံးကလည်းဒီ RNDP စပေါ်လာကတည်းကလည်းဒီအတန်တွေထွက်ခဲ့မှုတွေပေါ့လေနော်အာဆိုတော့အခုရှင်မှာလည်းဒီစစ်ကောင်စီရဲ့ဟိုဒီလက်ရှိမြန်မာနိုင်ငံပဋိပက္ခအပေါ်မှာစုမြင်ကြတဲ့အခါမှာလည်းဒေါက်တာအိမ်မောင်ဒီစစ်ကောင်စီကိုဟိုကာကွယ်ပြီးတော့တောက်လျှောက်ပြောဆိုနေတာပဲဟိုဘယ်ဘဘတွေ့နေရတယ်သူတို့ဒါရယ်အကောင်လုံးကိုပြန်ပြီးတော့ရှုံကြည့်လိုက်တယ်ဆိုလို့ရှိရင်အဲဒေါက်တာအေးမောင်ရဲ့ဟိုနိုင်ငံရစ်ပြီးလက်ရှိအဲစီအောင်စုနဲ့စီအောင်စုကိုဟိုဝန်းရံထားတဲ့အာလူတွေရဲ့နိုင်ငံရေးအတွေ့အခေါ်နဲ့ဟိုတခြားတည်းသွားနေတယ်ဆိုတဲ့ဟာကတော့ဟိုကျွန်တော်တို့မြင်တွေ့နေရပါတယ်
ဒါအပြင်ရခိုင်လက်နက်ကန် AA ဖွဲ့ဩဇာညောင်းတဲ့ရခိုင်ပြည်နယ်မှာတချို့ပါတီတွေအနေနဲ့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်ရေးကိစ္စဆုံးဖြတ်ချက်ချဖို့ခက်ခဲနေကြတယ်လို့လည်းဦးထွန်းကြီးကသူ့အမြင်ကိုပြောပါတယ
်ဒီရွေးကောက်ပွဲမှာတချို့ဥပမာဒေါက်တာအိမ်မောင်ကိုတန်းဦးဆောင်ခဲ့တဲ့ AMP ပါတီတို့ဆိုရင်လည်းဒီရွေးကောက်ပွဲဝင်ဖို့မဝင်ဖို့ကတော့ဟိုဒီ yes or no လောက်လို့မရတဲ့အခြေအနေမျိုးကိုပြန်ကြည့်ရှင်းအပြင်ရခိုင်ပြည်နယ်ရခိုင်ပြည်သူလူထုရဲ့ရခိုင်နိုင်ငံရေးပါတီအပေါ်မှာထားတဲ့သဘောကျကိုမြင်နိုင်တယ်လို့ကျွန်တော်မြင်ပါတ
ယ်။အာနာသိန်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့မှာနိုင်ငံရေးပါတီတွေမှတ်ပုံတင်ရေးဥပဒေအစ်ကိုပြဋ္ဌာန်းလိုက်ပြီးရပ်ပေါင်း60အတွင်ပါတီတွေမှတ်ပုံတင်ဖို့ကြေညာထားပါတယ်။ဒါပေမဲ့လည်းဖေဖော်ဝါရီလ28ရက်နေ့အထိမြန်မာတိုင်းနိုင်ငံလုံးမှာမှတ်ပုံတင်ထားတဲ့ပါတီ73ခုသာရှိသေးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ AFA ပါတီအဖွဲ့ဝင်တွေစီစီရပါနော်အစ်စ်မခံခြင်းထွက်နိုင်တယ်ဆိုတာကိုကိုစံကျော်ပြောပြခဲ့တာပါချက်တာရင်းညာရဲ့တရင်ပြဖို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့အခုချက်တာရင်းညာပတ်စင်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့ဆက်ပြီးတော့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တံတဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ယူတောက်ချက် 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 1925 31တို့ကနေဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်။ကျတာရင်းနေညတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြချက်မရေးကန္တာနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။စစ်ကောင်စီရဲ့အသက်သွေးကြောအကြောင်းရှင်းပြထားပါတယ်။အနာသိစစ်တပ်ဟာလက်နက်အားကိုပြီးအပေါ်စည်းယူနေအောင်ကပစာလို့သူကခေါ်တဲ့ကာကွယ်ရေးပစ္စည်းစက်ရုံ25ရုံတိစောက်ထားပါတယ်။ဒီစက်ရုံတွေဟာတစ်ခုနဲ့တစ်ခုချိတ်ဆက်မိခိုးပြီးရပ်တည်နေတဲ့အသက်သေကျော်ဖြစ်လို့စစ်ကောင်စီတပ်တွေအလွန်ရေးကြီးကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
စစ်တပ်တိုင်းမှာလက်နက်ခရံအမြဲတမ်းရှိနေဖို့လိုပါတယ်လွတ်လပ်ရေးရခါစားမှာပုံကန်ထတ်တော်မှုကိုရင်ဆိုင်နေရတော့ဥနုအစိုးရမှာလက်နက်ခရံကုန်ခန်းလာလို့အိန္ဒိယအစိုးရကိုအကူအညီတောင်းခဲ့ရပါတယ်အဲ့ဒီကလေးကစစ်တပ်ဟာလက်နက်ခရံဖူလုံဖို့ကြိုးပမ်းနေတယ်လို့ပြောနိုင်ပါတယ်အခုဆိုရင်လက်နက်ခရံထုတ်လုပ်တဲ့ကပစခေါ်ကာကွယ်ရေးပစ္စည်းစက်ယုံ25ယုံတိစောက်ထားပါတယ်လက်နက်ခရံစက်ယုံတွေဟာစစ်တပ်ရဲ့အသက်သွေးခဲပဲဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေနဲ့အလန်းဝေးတဲ့မကွေးတိုင်းမှာစက်ယုံ15ယုံ၊မကွေးတိုင်းမှာ9ယုံ၊ရန်ကုန်တိုင်းမှာ1ယုံနဲ့နေပြည်တော်မှာ2ယုံရှိပါတယ်။အထက်မင်းလာအောင်လန်စိတ်ဖြူစတဲ့မြို့နယ်တွေမှာကပ္ပစတွေများပါတယ်။တနတ်ထထုတ်တဲ့ကပ္ပစဘုံနဲ့ကြည်စံထုတ်တဲ့ကပ္ပစစသဖြင့်အမျိုးမျိုးရှိပါတယ်။ဥပမာပဲကိုးတိုင်းပြည်မြို့တစ်ဖက်ကန်းပဒေါင်းမြို့နယ်စင်သေးရွာအနီးကကပ္ပစ3ဟာမော်တာဘုံးနဲ့လေရင်ဘုံးသီးတွေကိုအဓိကထုတ်လုပ်ပါတယ်။ပေါင်900ဘုံးမီးလောင်ဘုံးအမြောက်ကြီးစံမော်တာကြီးစံနဲ့လက်ပြဘုံးမျိုးစုံလည်းထုတ်ပါတယ်။ကြီးတစ်မျိုးမှာအတောက်400လောက်လက်စင်ပုံမှန်ထုတ်လုပ်ကြောင်းပြည်သူပန်းတိုင်မှာဖော်ပြပါတယ
်။မကွေးတိုင်းတရက်မြို့နယ်ရေမြက်ရွာအနီးကမော်တာဘုံးသီးထုတ်လုပ်တဲ့ကပ္ပစစနစ်ကိုတရက် PDF တိုင်ရင်လေးကဖေဖော်ဝါရီ10ရက်နေ့က short tight ဒုံးနဲ့ပြစ်ခတ်ခဲ့ပြီးငဖဲမြို့နယ်ကကပ္ပစ14ကိုလည်း short tight ဒုံးနေနဲ့ပြစ်ခတ်ခဲ့တယ်လို့မဲကောင်သတင်းမှာဖော်ပြပါတယ်ဖေဖော်ဝါရီ15ရက်ကလည်းကပ္ပစ12ကိုပဲတရက် PDF တိုင်ရင်လေး Eagle Force က short tight ဒုံးနဲ့ပြစ်လို့စစ်သား4ဦးသေဆုံးကြောင်းသိရပါတယ်အထက်မင်းလာမှာကပ္ပစ3ခုရှိပါတယ်မလွန်မြို့ဟောင်းအနီးမှာ RPG လောင်ချာနဲ့ကြီးစံထုတ်လုပ်တဲ့ကပ္ပစ1ရှိပြီးကုန်းကြီးကျေးရွာအနီးမှာလင်းရင်သုံးဒုံမျိုးစုံထုတ်လုပ်တဲ့ကပ္ပစ30ရှိပါတယ်စိတ်ဖြူမြို့နယ်နဲ့မိုင်30ဝေးတဲ့ပေါက်ခုံရွာအနီးမှာလင်းရင်သုံးဘုံနေထုတ်လုပ်တဲ့ကပ္ပစ21ရှိပြီးအောင်လံမြို့နယ်ရွာမထုံးရွာအနီးမှာမော်တာဘုံသီးထုတ်လုပ်တဲ့ကပ္ပစ15ရှိပါတယ
်ပဲခူးတိုင်းမှာတော့ပြင်မာကပ္ပစ3ခုအုတ်ရှိပင်မှာ4ခုရှိပါတယ်အုတ်ရှိပင်မြို့ကပိုင်းရွာအနီးကကပ္ပစ5ဟာရန်ချက်ဆက်ယုံဖြစ်ပြီးကပ္ပစအားလုံးအတွက်လိုအပ်တဲ့ရန်တွေကိုထုတ်လုပ်ပြန်ပြူပေးပါတယ်။ညောင်ချေတော့ရွာအနီးကကပ္ပစ6ကတော့တန်ရေးကျိုးဆက်ဖြစ်ပြီးကပ္ပစအတွက်အားလုံးလိုအပ်တဲ့တန်နဲ့တန်ပတိပုံစံအမျိုးမျိုးထုတ်လုပ်ပါတယ်။ပြေမြို့ကျော်စွာဓာမြေဩဇာဆက်ယုံအနီးကကပ္ပစ9ဟာလက်ပြဘုံရေမြုပ်ဘုံနဲ့မိုင်းအမျိုးမျိုးလုပ်ပါတယ်။အုတ်ရှိပင်မြို့နယ်မသုံးရွာအနီးကကပ္ပစ16ဟာရန်ချက်ဆက်ယုံဖြစ်လို့ကပ္ပစ9နဲ့ဆက်ထားပါတယ်။ကြောက်ဖူးရွာအနီးကကပ္ပစ9ဟာလက်တဲ့ငယ်ရီအတွက်ကြီးစံမျိုးစုံထုတ်လုပ်ပါတယ်
။နေပြည်တော်တက္ကသိုလ်မြို့နယ်ဆင်မိုင်းဝေးကွာတဲ့နေရာမှာကပ္ပစ1လက်နက်ဆက်ယုံရှိပါတယ်။ MA အမျိုးအစားရိုင်ဖယ်တွေကိုအဓိကထုတ်လုပ်တာပါ။ဆက်ပြုတ်ပြင်မှုနဲ့ပုံစံထုတ်လုပ်မှုအဓိကလုပ်တဲ့ကပ္ပစ4နဲ့ကပ္ပစ1ဟာကက်လျက်တည်ရှိတယ်လို့သိရပါတယ်။မကွေးတိုင်းပေါ့မြို့အနီးကကပ္ပစ24ဟာအလူမီနီယံတက်တူအရေးကျိုးဆက်ယုံဖြစ်ပြီးကပ္ပစအားလုံးအတွက်လိုအပ်တဲ့အလူမီနီယံကိုထုတ်လုပ်ပေးနေပါတယ်။က ကပ္ပစ24ကတော့လျှို့ဝှက်ဓာတုလက်နက်စက်ရုံဖြစ်ကြောင်း Unity Channel မှာ2014တုန်းကဆောင်းပါးရေးသားကြတဲ့သတင်းသမား5ခုကိုစစ်တပ်ကတရားစွဲလို့ထောင်စင်နှစ်စီကြားသွားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကရေးဆွဲခဲ့တဲ့ဒုံးလက်နဲ့ထုတ်လို့ရေးအတွက်လိုအပ်တဲ့ဤပညာနဲ့စက်ပစ္စည်းအကူအညီကိုတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့စီကရယူတယ်လို့ကြားသိရပါတယ်။ဆက်လက်ရည်တည်နိုင်ရေးအတွက်ကပ္ပစစက်ရုံတွေဟာနိုင်ငံသားကိုမိခိုနေကြရပါတယ်။
ကပ္ပစာတွေမှာရောရှိ6000ကျော်နဲ့အခြားအဆင့်1000လောက်အလုပ်လုပ်နေကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်တပ်တဲ့ဝင်သူမရှိတဲ့လောက်နှဲပါနေတဲ့အတွက်ဝင်တန်း6000လောက်ကိုကပ္ပစာကဆွဲထုတ်ပြီးစစ်စင်ရေးမှာလုပ်နေတယ်လို့သိရပါတယ်။ဒါကြောင့်ကပ္ပစာမှာကြံရည်သူတွေဟာအလုပ်ပိုလုပ်ကြရပါတယ်။အနာမပေးဘဲခိုင်းတာကိုမကျေနပ်တဲ့အောက်ခြေတပ်သားလက်ချက်ကြောင့်ကပ္ပစာ20မှာဘုံပေါက်ကွဲပြီးမိတော်မှုဖြစ်ပွားတယ်လို့ဆိုပါတယ်ကပ္ပစတွေလည်းပုံမှန်အခြေအနေတော့မဟုတ်တော့ပါဘူးစီအစိုးရတွေလက်ထက်မှာအမြဲတမ်းတိုးပွားနေတဲ့လက်နက်ခရံထုတ်လုပ်မှုပဲဖြစ်ပါတယ်လက်နက်ခရံထုတ်လုပ်မှုကိုကကထုတ်လို့ခေါ်တဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားရေးမှုယုံကချုပ်ကင်ပြီးသူ့လက်အောက်မှာကပ္ပစတွေရှိပါတယ်အရာဝတီမြေရိုးအနောက်ဘက်ကစင်တဲ့ထုံးဘူးညောင်ချေတော့မှာကပ္ပစတွေအရင်တည်ဆောက်ပြီးအထက်မင်းလာစင်ပေါင်းဝဲတရက်အောင်နာစေတုတ်တရာနဲ့တောင်တွင်းကြီးအထိတိုးချဲ့ပါတယ်ကပ္ပစတိုးချဲ့ရမှာမြောက်ကိုရီးယားတရုတ်နဲ့ရုရှားအကူအညီအများဆုံးယူကြောင်းသိရပါတယ်ခင်ဗျာ
စစ်ကောင်စီရဲ့အသက်သွေးကြောကာကွယ်ရေးပစ္စည်းစေုံတွေကြောင်းဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့ကျမ၏ခန္ဓာကိုဆက်ပြပြပေးပါမယ်။အစာနဲ့စားတောက်ပုံအာဟာရဖြစ်နိုင်မှုကိုပြပြထားပါတယ်။မြန်မာနိုင်ငံမှာကျမ၏နဲ့တင့်တော်တဲ့အစာရနိုင်ပေမဲ့စားတောက်ပုံမှာတော့အာဟာရနဲ့မညီညွတ်တာတချို့ရှိနေတယ်လို့အာဟာရပညာရှင်တွေကပြောပါတယ်။အခုလိုအာဟာရဖြစ်ဖို့စားပုံတောက်ပုံဘလို့ပြောင်းလဲလွဲချော်သွားပါလဲ။ဘလို့စားသုံးသင့်ပါလဲ။ဒီကြောင့်နီယောမြို့ကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအာဟာရဆိုင်ရာပါမခဒေါက်တာခင်မချူကိုကျွန်တော်ကပဲမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
โอเคပမောခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဂျမ်းမာရင်းနဲ့ရင်းရတဲ့အစာရရှိမှုဆိုင်ရာပြဿနာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆက်မရင်ဒီအစာရရှိမှုနဲ့စားဖို့တောက်ဖို့ကဂျမ်းမာရင်းအတွက်အာဟာရဖြစ်နိုင်မှုအနေအထားကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မအင်း
မြန်မာပြည်ဆိုတာဒါအရှိတောင်အာရှမှာဆိုလို့ရှိရင်ဒါကျမတို့ကရင်းမြရာတိဥတုရာဟာပြင်အင်မတန်မှကောင်းတဲ့အတိုင်းပြည်အဲ့ဒီထက်မှမှကျမတို့တဲ့စားတဲ့အတောက်တဲ့အစားအသောက်ပုံစံတွေရတယ်ကောင်းပါတယ်ဒီထွင်ကြံစားချက်ပြုတ်မှုလေးတွေစားတော့ပုံလေးတွေအရန်ကောင်းတယ်ဒါပေမဲ့အဟာရရှုထောင့်ကကြည့်တဲ့အခါကျတော့တော်တော်လေးလွဲနေတယ်ဘယ်လိုတွေလွဲနေလဲဆိုတော့ကျမတို့ကဦးစားပေးမှာကအရလာကိုလိုက်ကြတယ်မေးလိုက်လို့ရှင်ဒီဥစ္စာဘာဖြစ်လို့ထည့်လဲဥမာစီရီမာလို့ထည့်တာလဲဆိုစားကောင်းအောင်လို့ငပြားကြီးတွေဘာလို့ထည့်တာလဲဆိုစားလို့အရသာရှိအောင်လို့ခင်းချုံမုံတွေဘာလို့ထည့်တာလဲဆိုစားလို့အရန်ကောင်းနေအရသာရှိတယ်အားလုံးအဲ့အရသာဆိုတဲ့နောက်ဟိုစတန်ဒတ်တစ်ခုကိုလိုက်ပြီးတော့ကျမကြီးနဲ့ညီညွတ်တာမညီညွတ်တာကိုမေ့သွားပြီးတော့ဒါတိကောင်းတိတဲ့လူတွေပဲဖြစ်ကြလိမ့်မယ်ဒါပေမဲ့မေ့သွားပြီးတော့အဲ့ဒီအရသာနောက်ကိုလိုက်ပြီးတော့အခုကျမကြီးနဲ့ညီညွတ်ပြီးသားအစားတောက်တွေကိုအဲ့ဒီမလူလာအပ်တဲ့ပစ္စည်းတွေကိုထည့်ပြီးတော့ပြင်ဆင်ချက်ပြုတ်စားတောက်ကြတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီအရသာကိုလိုက်စားတာရဲ့ပြဿနာအတွက်ဘယ်လိုအဓိကထောက်ပြခြင်းလဲဆရာမကြီး
အဲ့ဒီရဲ့နောက်ဆက်တွဲရကြတော့သူ3လမကောင်းအစားတောက်တစ်ခုကိုအဲ့ဒီတိုင်း3လစားသူ့ရဲ့ negative consequences မကောင်းတဲ့အကောင်းကျိုးဟာချက်ချင်းထွက်လာဒါကြောင့်စီကြော်တွေကိုစားကြည့်လိုက်တခါလဲစားရင်တော့မဖြစ်ဘူးပေါ့အဲ့လိုဇက်တိုင်စားတာများတဲ့အခါကျတော့ယောဂါတွေကတခါတစုတပြုံကြီးဖြစ်လာအဲ့တော့စီချိုစားဖြစ်တယ်ဆိုတဲ့လူတယောက်ကစီချိုရှိနေပါတယ်ဆိုတာသိရသားနဲ့တကယ်ချိုးစိတ်ညနေတဲ့တကြားနဲ့လှုပ်တဲ့မုန်နေဖြောရည်တွေဖြောရည်မကားတွေဒါမျိုးတွေကိုပဲကြည်ကြည်နက်နက်အရသာခံပြီးတော့တောက်ကြတယ်ဒါတွေမထည့်လဲတောက်လို့ရတယ်ဒါတွေမထည့်လဲစားလို့ရမှန်းသိရနဲ့အဲအုံနောက်ကနေပြီးတော့အသည့်နဲ့တတိနဲ့မကတ်တာပေါ့ထည့်ပြီးစားပြလိုက်တာပဲပြီးတော့ကျမကယောဂါဖြစ်လာအဲ့တော့မွေးအပါပါလာတဲ့နှလုံးယောဂတဲ့တောင်မှကျန်းမာရေးနဲ့ညီညွတ်တဲ့စားတော့နေထိုင်မှုနဲ့ဆိုလို့ရှိရင်အသက်တရာကျော်အထိကိုယောဂကင်းဆိုတာအသက်ရှင်သွားနိုင်တဲ့လူတွေသူတေသနာအထက်ကအများကြီးရှိတယ်
။ဟုတ်ကဲ့ဆရာမ။နောက်ရောဒီစားပုံတောက်ပုံမှားနေတာအတွက်ဘာကိုအဓိကထောက်ပြခြင်းလဲဆရာမ
။ညီမပြီးမှတန်းပေါင်းမြောင်များစွာချီတဲ့လက်ဧကပေါင်းမြောင်များစွာနေပြီးတော့ညွေစပါးတွေမိုးစပါးတွေထုတ်နိုင်တယ်။ ซาเลซาจ้ะเดี๋ยวนี้ต้องเจ็บจิตุสงฆ์ก็เราต้องซาเลยสรุปแล้วคาร์โบไฮเดรตคือเปล่าเลยคือสิ่งนั้นเนี่ยปฏิบัติว่ามันลงน้อยเสียบ้ามาจะไม่ใช่แต่เมื่อไอ้ที่ใช่มาจะมาดูว่าเลเลนแลนซ์ยังไม่ไล่กูเลเลนแลนซ์ยังไม่ไล่กูสุดแล้วลูกค้าหน้ากูว่าที่คาร์โบไฮเดรตสุดเลยคือสิ่งนั้นกูสรุปไหนมันสั่งอะไรก็ตัวกันแต่ใช่ไอ้ที่บอกว่าซาเลยก็ใช่เลยทำไมเนี่ยเราได้บอกซาเลยก็ เอ้อดิทำไมเนี่ยมาบาร์เลยก็สิ่งเดียวที่พี่คนนั้นบอกเลยแต่จ้าเดียวรู้เปล่าเลยที่กลุ่มคนสิบเอ็ดที่กองเนี่ยขนาดกูยิ่งมาลูร่าเนี่ยบอกว่าพี่สูบบอลสูบบอลแล้วหรอข้อหน้าสงจารอดูเรียมาแต่จ้าเดียวมีสิ่งอยู่ยากับยาวเลยแล้วแท้แต่จ้าเดียวบาร์เลยดีดีอยู่ดีนั่นนี่โน้ตดีโน้ตเองนี่โน้ตเองสุดที่เรียนนี่พี่รู้เลยแต่จ้าเดียวมีอย่างนี้สาวแต่นี่จ้าหน้าเอ็ดเต้าได้ยังนี่พี่รู้สูบบอลแล้วพี่หน้าสงจารอเอ็ ใช่ไหมสั่งโอ้ทำไมโอ้เมียไอ้มาซาเวเนี่ยทำไมเนี่ยดูด้วยเพื่อวิสาดาวามะดูเดียวจะเนี่ยแต่เช่นไทยโมรู้อะไรอันนี้ได้สิไอ้รู้อันนี้ได้สิไปรู้ซาเลยสิรู้คุณส่วนใหญ่ทำไม่จีเลยจะมาเกษตรอยู่กันเลยปั๊มมุ่งซาจาเลยมีบ่อนี่ได้ดูไอ้รู้เบ้ปั๊มมุ่งซาเลยสิรู้สิอยู่กันสิเลยสูรุ่งเนี่ยใช่ไหมมาคุยยังจาเลยสิจูปั๊มมุ่งลูกคอบิดอแต่ปั๊มมุ่งเจียนบ่อเลยบราวน์ฟูนเนี่ยจงเจียนเนี่ยลูก lu kau le sanjian itu so sabla so dua macam so, alu le so dah iya jangan le lu dalih sanjui lah lu, no haya sih sanjian lu, elah um sanjian so ini, eli fiber jadi nyai jamet, kena bahasa um le adiri jalo le aku ni aku nuabit, kuat design ni aku nuabit, band design ni aku nuabit, elo fiber jadi lu biar le, amian jadi le, lu biar le mai tema aku bahasa. Hello, tomorrow. Kena biar le. Sanya ini mulu brown rice kau. Sanya ini mulu solution. Kau kan aku ada semua mulu le. Amin dah kau. Biar biar ni amne sura ni ama. Di ni biar ni lalu di solution. Tapi sana abu kau mahu hulu. Tapi tak wajah ama le mahu. Lepas ini senja dong di dek. Senja dong di dek mah fiber babi dariu. Biar mahu tuah. Lepas ni dek teh pam tuah.
Okay, sama. Now yo, tiga ni mah sah sah ni coba no. Perlu sah tin aku aje solution le sama.
Ngebi ini tu sah ni. Hiu biar kau. Hiu di jangan suruh tuah macam. Elo hiwa jangan ni aja ya, tu mah amian dah dia nyai balu. Dah yuyu sini ni ber. Elo bunyo nu, pio nyu nu, korakan nyu nu. Eri nyu ni uli. Tiga ye seorang sebi cuchu ni sen tu salu sih. Fiber dah dia nyai jah. Dah tu ye original, tak tu dah dia vitamin ni nyai jah le dia. Fiber wah nyai jah. Eno biye penye di sen di ni lo, di zong ini tercet dah lo. Dah dia dah lima su nyai cet jah le, di zong ini mah penye di sen nu lo dia lo, tau tau sen biro, ini tercet. Amian dah dia nyai jah. Elok demo diru, tiada diru, seni sih. Aku menawarin, tunggu cek cek dah. Gorak hari su aku menawarin. Elok aku awak salu yang ada ni, aku menawarin cek ni. Ini sesuatu salu new masajin, masyam. Amin dega. Kau jadi diru di mana? Aku menawarin lu mungkin. Biar biru kava biru. Kalau salu lu biru, lu tiada mungkin. Tiada mana tiada masal, memang biru.
Okay, elok terus gue nak perlu setau biar jelas sama.
Elok cuma lu biru dia. Amin dega cude, fiber cude. Fiber lama awam sih, dulu ye nampak je, asal cipta mulaan jauh macam mana tu. Elok ni malu muri ya, sahaja nari, dekong sahabat lu sih, tiap ni tiap bahbi jalan esok, yo, yelai, balai esok, yesah. Elok sahaja lo dekong cai dulu sahabat, biar sahaja de. Elok muri ya, terus ni ni, ibu muri lu dah so, cuma ayah aku doai. Elok sih ayah lu lu biar de, sahaja nari le, seluk ko lu pono cai dulu, kalau sih upah badi sahabat jalan, biro ma biar ni je sahabat ni ni sah tak de, sahaja boleh. Hello, dia sahaja lanyau itu aku salah dia sah dau dia. Bukan seni dia lebar buat tu. Karena aku ia jiwa kemampu seni digestive system metabolism dari alam lom buat. Amian dia lom lau mac seni mah. Dia amian dia lom lau do don bulai do mah ulan jang mah windua dia sah dia. Tu baru cemah sah cebir siasi wenya wen tuya tuh. Tu baru karena aku itu kulong hayari energy dia pihpihan biru bobi mah. Dalia dah fiber ni pada bimbo, no? Ni seni sado ni dek sado ni dek masih ada ni. Lumpi dek tahu bahawa ada dua jamai cude, haya cude video yoga piara dek jauh ini ku.
Okay, cheese ni ada mana sana? Jemaah ni mah jamai ni tinggal ni asal si cawe me sado buat cude luar dua raja. Amin terdewi songsongi haya cote aragu cemai ganama nasin cishu ke araba. Akuro apa sen piopia ni le tayin di daga trenlo seasongu se nasin cishu amaba. Mon kacin cing kaya yakai champion ni lega tren musongu piopia tabale di seasongu ro. FEVR FEVR လို့တူကောက်ခေါ်တဲ့နေဆက်ဒေတာတိုင်းဒါသတင်းတောက်ဝိုင်းဒေါ်တာဖွဲ့ကတင်ဆက်ပေးထားတာမျိုးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသဟာတိုင်းသားသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်မှာမနက်6နာရီကျော်မှတန်ဃာတော်တွေစွန့်ခံကြရလို့မနက်စွန်းစားချိန်မှာနောက်ကျကုန်တယ်လို့ဆရာတော်တချို့ကပြောပါတယ်စစ်ကောင်စီရဲ့ကင်းလက်အဖွဲ့တိုက်ခိုက်ခံရပြီးနောက်ဖကန့်စပစ်ခူးရွာကဒေသခံ100ကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းမှုတွေလုပ်နေပါတယ်တရင်လွားတွေတဲမှာတော့ကြားဖြူပါတီ SNDP ဟာအခုနှစ်တွင်းစစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အတွက်နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစေအုပ်ချုပ်ရေးမာရှယ်လောကြေညာထားတဲ့မွန်ပြည်နယ်ရေးမြို့နယ်မှာမနက်6နာရီကျော်မှတန်ဃာတော်တွေဆွန့်ခံကြွကြရပြီးမနက်စွန်းစားချိန်နောက်ကျတဲ့အတွက်စိတ်ကတိကအောက်အလွန်ဖြစ်နေရတယ်လို့ဆရာတော်တချို့ကပြောပါတယ်ရာဘာချန်သမားတွေအဖို့လဲမနက်6နာရီကျော်အေးဒဏ်ရော့တဲ့အချိန်မှာရာဘာအစေးချရတာဖြစ်တာကြောင့်အထွတ်နှုံးကျစင်ပြီးမြို့နယ်တစ်ခုလုံးအနေနဲ့စီးပွားရေးထိခိုက်ရတယ်လို့ရေးမျိုးကဥယင်ချန်သမားတယောက်ကပြောပါရယ်ဒါအပြင်တရားဥပဒေစိုးမိုးရေးလုံခြုံရေးအကြောင်းပြတ်ချက်နဲ့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ကော့ဂရိတ်နဲ့ဂျိုင်းစစ်ကြီးမျိုးနယ်တွေမှာလည်းဒေသခံရွာသားတွေကိုဖမ်းဆီးစစ်ဆေးပြီးငွေကြေးတောင်းခံမှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါရယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်ရှတောင်းခမော်နီစပစ်ခူးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှတောင်းခနဲ့စမ်းကြွယ်ကြားရှိကုမ္ပဏီဝန်ထဲမှာလက်နှုတ်ပြန်ကျူးတုပ်ကစစ်ဆေးခံနေရပြီးရွာသားတွေကတချို့ကိုကြက်ငါးသိန်းစီတောင်းပြီးပြန်လွှတ်ပေးတာတွေရှိခဲ့ပေမဲ့တချို့ကတော့ဆက်လက်ဖမ်းဆီးစစ်ဆေးနေတယ်လို့ဆိုကြပါတယ်ဖေဖော်ဝါရီလ29ရက်နေ့ကစစ်ကောင်စီကင်းလှည့်အဖွဲ့မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ရွာသားတွေဖမ်းဆီးစစ်ဆေးမှုတွေလုံနေတာပါဖန်စီခံရသူတွေတဲ့ဒေသခံရွာသားတွေအပြင်ရေမစီကြောက်တူးသမားတွေကြောက်တူးဖော်ရေးကုမ္ပဏီကလုပ်သားတွေနဲ့လက်လုံလက်စားတွေပါဝင်တယ်လို့ဆိုပါတယ်
စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လအတွင်းမှာလေကြောင်းငှက်နဲ့အကြိမ်ရေတရားကျော်ဘုံကျဲတက်ခတ်ခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာဇန်နဝါရီလ၁ရက်နေ့ကနေဖေဖော်ဝါရီလ25ရက်နေ့အထိရက်ပေါင်း90ကျော်အတွင်းချင်းပြည်နယ်ထဲတိုက်လေရင်စစ်ရဟတ်ရင်တို့နဲ့အနည်းဆုံး115ကျိန်ထက်မနည်းဘုံကျဲတက်ခိုက်ခဲ့ရမှာဘုံကြီးကျောင်းအပါအဝင်ပြည်သူတွေရဲ့အိုးအိမ်များစွာပျက်စီးဆုံးရှုံးခဲ့ရတယ်လို့ CNF ကဖေဖော်ဝါရီလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဇန်နဝါရီလအတွင်းချင်းပြည်နယ်ထန်တလန်မြို့နယ်ထဲမှာစစ်ကောင်စီကလေကြောင်းတက်ခိုက်မှု26ကြိမ်မင်းတပ်မြို့နယ်ထဲမှာ12ကြိမ်နဲ့မတူပီမြို့နယ်ထဲမှာ2ကြိမ်စုစုပေါင်းအကြိမ်40နဲ့ဖေဖော်ဝါရီလမှာတော့ထန်တလန်မြို့မှာ85ကြိမ်ပြုတ်လုခဲ့ပါတယ်နလအတွင်းစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုမှာထန်တလန်မြို့တွင်းကလွဲပြီးကြာတဲ့နေရာတွေဟာစစ်ဘေးရှောင်တွေပြည်သူတွေနေထိုင်တဲ့ကျေးရွာတွေဖြစ်ကြတယ်လို့ဆိုပါတယ်
ကယားကရနေပြည်ဒီမော့ဆူမြို့နယ်အရှိဖက်ချမ်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ပွဲချင်းပြီးတိဆုံခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီမော့ဆူမြို့နယ်ငွေတောင်ရွာမှာအထိုင်ချထားတဲ့ခြေလင်းတပ်ရင်းခလာရ102နဲ့ခြေမြန်တပ်ရင်းခမရ429တို့ကဖေဖော်ဝါရီလ28ရက်နေ့ညကတိုက်ပွဲမရှိဘဲ120မမလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့တာလို့ဒီမော့ဆူ PDF ပြန်ကြားတာဝန်ရှိသူတယောက်ကပြောပါတယ်လက်နက်ကြီးကြောင့် ောင်တီဆုံးတဲ့အသက်35နှစ်အရွယ်အမျိုးသမီးမှာနှစ်လသားအရွယ်ကလေးငယ်ကြံရှိခဲ့ပြီးသူမရဲ့အမျိုးသားဖြစ်သူကလက်မောင်းကျိုးပြင်းထန်ဒဏ်ရာနဲ့အသက်28နှစ်အရွယ်ညီမဖြစ်သူကတင်ပစုံမှာပြင်းထန်ဒဏ်ရာတွေရရှိခဲ့ပါတယ်
စစ်ကောင်စီကကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲဟာရခိုင်ပြည်သူတွေအတွက်တဆုံတရာအထောက်ပံ့မဖြစ်နိုင်ဘူးလို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ပြောရေးဆိုခွင့်ရှိသူဦးခိုင်သူခကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲဟာရခိုင်ပြည်သူတွေအတွက်တဆုံတရာပြောင်းလဲမှုမဖြစ်နိုင်တဲ့အတွက်ထောက်ခံတယ်ကန့်ကွက်တယ်ဆိုတာမျိုးပြောစရာမရှိသလိုပြည်သူတွေရဲ့စံတအရတာဖြစ်တယ်လို့ဖေဖော်ဝါရီ29ရက်နေ့ကပြုလုပ်ခဲ့တဲ့ခုနှစ်ကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာဦးခိုင်သူခကပြောဆိုခဲ့တာပါစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အတွက်ဇန်နဝါရီလ26ရက်နေ့ကနိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေတစ်ကိုထုတ်ပြန်ခဲ့ပြီးဒေါက်တာအေးမောင်ဦးဆောင်တဲ့ AFP ပါတီအပါအဝင်ပါတီ73ပါတီကမပုံတင်လျှောက်ထားတယ်လို့ဖေဖော်ဝါရီလ28ရက်နေ့ထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းကွက်ခိုင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်ဖေဖော်ဝါရီလ28ရက်နေ့ကကွက်ခိုင်နဲ့နန့်ဖက်ကကြားရှိနန့်ခွတ်ရွာနာကတိုက်ပွဲမှာတော့လူသူထိခိုက်တာမျိုးမရှိပေမဲ့ကားအသွာလာခက်တာပြတ်တောက်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ် KIA ဘက်ကအတက်စင်းကားတွေကိုစောင့်ချက်အခွန်ကောက်ခံနေလို့တိုက်ပွဲဖြစ်ပွားရတာဖြစ်ကြောင်းဖေဖော်ဝါရီလ3ပိုင်းရောလနှောင်းပိုင်းမှာရော KIA နဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးလဆန်းပိုင်းကဖြစ်ပွားခဲ့တဲ့နတ်ဖတ်လိန်ရွာဘက်ကတိုက်ပွဲမှာတော့ဒီတာခန့်တယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေရက်ပေါင်း60အတွင်းပါတီမတ်ပုံတင်ဖို့စစ်ကောင်စီကကြေညာထားပြီးနောက်ပါတီမတ်ပုံတင်ထားတာ73ပါတီရှိပြီလို့စစ်ကောင်စီကသတင်းစာမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာတော့စစ်ကောင်စီရဲ့ UPDJC မှာဒုဥက္ကဋ္ဌနေရာယူထားတဲ့ဦးဆိုင်အိုက်ပေါင်းရဲ့ကြားဖြူပါတီလည်းပါဝင်ပါတယ်။နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
ဦးဆိုင်အိုက်ပေါင်းဦးဆောင်တဲ့ကြားဖြူပါတီ SNDP ဟာအခုနှစ်အတွင်းစစ်ကောင်စီကဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အတွက်နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးဖြစ်တယ်လို့ရှမ်းပါတာစကားနဲ့အခုလိုပြောပါဗျာ
။
ကျွန်တော်တို့ကြားဖြူပါတီကိုနာမည်ပြောင်းပြီးပါတီမတ်ပုံတင်ပြီးပါပြီ။ရှမ်းနဲ့တိုင်းဒေသများဒီမိုကရက်တစ်ပါတီလို့နာမည်ပြောင်းလိုက်တာပါ။ပြောင်းရတဲ့အကြောင်းရင်းကတော့ကြားဖြူပါတီဟာအခုရှမ်းကိုပဲကိုစားပြုတော့မှာမဟုတ်တော့ပါဘူးမြန်မာနိုင်ငံတွင်တိုင်းရင်းသား135မျိုးကိုကိုစားပြုပြီးတော့ဝင်ပြိုင်မှာဖြစ်တယ်ဖက်ဒရယ်ပုံစံနဲ့တွားမှာဖြစ်တယ်လေ
ကြားဖြူပါတီအနေနဲ့နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးကြောင်းကိုတော့ဖေဖော်ဝါရီ29ရက်နေ့ကစစ်ကောင်စီထုတ်သတင်းစာမှာဖော်ပြထားပါတယ်ရှမ်းပြည်ကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကြားဖြူပါတီအနေနဲ့ရှမ်းပြည်နယ်အပြင်ရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်း၊မန္တလေးတိုင်းနေပြီးတော့မကွေးတိုင်းတွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဦးဆိုင်အိုက်ပေါက်ကရှမ်းပါတာစကားနဲ့ဆက်ပြောပါဗျာ။
ကျွန်တော်က
ပြည်
ထောင်စုအဆင့်အနေနဲ့ဝင်ပြိုင်မှာဖြစ်တယ်။ထောက်ခံမှုရရင်တန်ဆိုးရတာမကကိုပြည်ထောင်စုအဆိုးရအဆင့်အထိကျွန်တော်တို့ရနိုင်မှာပါ။
ကြားဖြူပါတီဟာကြားကောင်းပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဝင်ရောက်ရှင်ပြိုင်ခြင်းမရှိသေးတဲ့2010ရွေးကောက်ပွဲမှာတော့ရှမ်းပြည်မှာကြန့်ခိုင်ရေးပါတီပြင်းရင်ဒုတိယမဲအများဆုံးရတဲ့ပါတီဖြစ်ပါတယ်။အဲ့ဒီတုန်းကလွတ်တော်အတွင်း53နေရာအထိရရှိခဲ့ပြီးစိုက်အိုက်ပေါက်ကိုယ်တိုင်လည်းရှမ်းပြည်နယ်အစိုးရအဖွဲ့မှဝင်ကြီးနေရာတနေရာရရှိခဲ့ပါတယ်။2015နဲ့2020ရွေးကောက်ပွဲမှာတော့ကြားဖြူပါတီအနေနဲ့ပြည်နယ်လွတ်တော်တနေရာပဲအနိုင်ရရှိခဲ့ပါတယ်။
စစ်ကောင်စီကအသစ်ပြထမ်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကြောင့်ရခိုင်မျိုးနွယ်စုလူနည်းစုပါတီတွေမှတ်ပုံတင်ဖို့အခက်အခဲဖြစ်နေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
စိုက်ကောင်စီကအသိုက်ပြထမ်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကြောင့်ရခိုင်မျိုးနွယ်စုပါတီငယ်တွေပါတီမှတ်ပုံတောင်ဖို့အခက်အခဲမျိုးစုံနဲ့ကြုံတွေ့နေကြရပါတယ်။လွန်ခဲ့တဲ့ရွေးကောက်ပွဲတွေမှာပြည်ထောင်စုအဆောက်အဝံပြိုင်ခဲ့တဲ့ကမန်အမျိုးသားတော်တရေးပါတီကသူတို့ကြုံတွေ့နေရတဲ့အခါခဲတွေကိုပါတီအတွင်းရင်းမှုဖြစ်သူဦးကျော်ညင်းကအခုလိုပြောပါတယ်
။ဒီဥပဒေတည်းရအစီအောင်လို့ဆင်းဆိုရင်တော့ကျွန်တော်တို့ကဟိုဗမာတင်းဆောင်ပြည်မီစေုံမယ်ဆိုရင်တင်းဆောင်ပြင်ရမယ်ပြီးတော့ကကျွန်တော်ကလုံးတားတယ်နဲ့ကျွန်တော်တို့ကပါတီရုံးကမျိုးနဲ့တဝဲကြိုပေါ့နော်။အဲ့တော့ကျွန်တော်တို့ပါတီနေနဲ့ကတော့အဲ့လောက်နေသားပြီးတော့ကျွန်တော်
လည်းမမီနိုင်ဘူးကြတော့ဒါပြောလို့ရပါတယ်ပြေသောစုအဆောင်မှာဝင်ပြိုင်မဲ့ပါတီတွေအနေနဲ့ပါတီအာမခန့်ချကျင်းဝေသိမ့်တထောက်ကိုဘယ်မှာအဲ့နှံ့ရမှာဖြစ်သလိုရပေါ့60အတွန်းပါတီဝန်တသိန်း100ရမှာဖြစ်တဲ့အပြင်6လအတွန်းမြို့နေပေါ့နေဆုံးတရား60မှာလေပါတီရုံးခန့်တွေဖွင့်ရမယ်လို့ဥပဒေသိုက်မှာပြဋ္ဌာန်းထားပါတယ်ပြည်နေဒါမှမဟုတ်တိုက်ဒေသကြီးတစ်ခုမှာဝင်ပြိုင်မဲ့ပါတီတွေကတော ပါတီဝန်တထောင်စီယုံရမှာဖြစ်ပြီးမြို့နယ်၅ခုမှာရုံးခွဲတဲ့ဖွင့်ရမယ်လို့ဇန်နဝါရီလ26ရက်နေ့ကနိုင်ငံရေးပါတီမဲ့ပုံတန်ချန်နေဥပဒေတိုင်မှာဖော်ပြထားပါတယ်။
မြို့တိုင်းရင်းသားပါတီကတော့ပါတီမဲ့ပုံတန်ရေးသဖော်ထားကောက်ခံနေတော့ဖြစ်ပြီးအသိုက်ပြတ်ထန်ထားတဲ့ဥပဒေကလူနည်းစုပါတီတွေအတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ပါတီဥက္ကဋ္ဌဖြစ်သူဦးအေထွန်းကပြောပါတယ်။ပါတီအာမခန့်ကျေးဆိုပြီးတင်းတက်ရရဲ့ပြီးတော့နေပြီးတော့ကိုသွားရအောင်မဲ့နှစ်ကြိမ်သုံးကြိမ်ပထမတစ်ကြိမ်ရှောက်ရမယ်လှုပ်ထုတ်လို့နေရရဒုတိယကြိမ်မှာပထမခေါင်းဆောင်န ga khe khe pi lo yong khwe ga ne song nga yong phwin ya me so lo chano lo lu ne su party dwe ga a mya ji khe khe shi ba de
khmi a myo sa to ta ye party a ne na party mhet pung taw pho kaisa go swe ne ne dong phit pi mhet pung taw pho phit nai de lo party okkata phit tu u sing jaw la ga pyo ba de Rakai Democracy Apoi Shauk Party ga Macha Thin Mi ga Chauk Phyu Myo Ma Pyu Lauk Khe De Party Asewe ga Ni Party Mhet Paung Ma Tan Pho Song Phyet Khe Ja Dalo Rakai Myo Tha Party AMP ga Le Ta Phaw Tha Dwe Taok Khan Ni Dong Phit Ba De Dr. Emo U Saw De Rakai U Saw Party AFP ga Ro Naingai Ye Party Aphet Mhet Paung Tan Tha De Lo February La 26 Ya Ni ga Sai Kaw Si Bai Myanmar Alan Tadang Sa Ma Phwa Pya Tha Ba De
Aku Sat Pi Tadin Chin Chauk Go Na Sin Zai Ya Ma Ba Shun
Seo Chou Ye Jinya Thare Ye Myo Ne Ma Manet 6 Nai Jaw Ma Tanga Ro Re Sun Khan Jwa Jai Ya Bi Manet Sun Sa Chain Ma Nau Ja Kung Ne Lu Sia Ro Re Ga Pyo Ba De Sit Kaung Si Ye Kin Le Apwe Tai Khai Khan Ya Bi De Nau Pha Kan Sa Pit Khu Ywa Ga De Da Khan Ta Ya Jaw Go Sit Tat Ga Phan Si Tha Bi Sit Se Mi Myan Da Re Lou Ni Ba De
ရရှိနေခုနားဆင်နေခဲ့ကြတာကတော့ကျမတို့နေဆက်ဒေတာတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါ။အခုလိုတိုင်းရင်းသတင်းနဲ့အပတ်စဉ်ကဏ္ဍတွေပြီးမှာတော့
ဗီအိုရဲ့ချက်တာရင်းညစီစဉ်တွေကိုဆုံးမသက်ခင်နောက်ဆုံးရသတင်းအကြောင်းချက်ကိုမက်ခင်ဖြူတီတက်လက်ပြောပြပေးပါအောင်ခင်ဗျာအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျင်းပနေတဲ့ G20အစည်းအဝေးကိုတက်ရောက်နေကြတဲ့အမေရိကန်နိုင်ငံသားယေဝန်ကြီးအန်ထိုနီဘလင်ကန်နဲ့ရုရှားနိုင်ငံသားယေဝန်ကြီးဆာဂေးလက်ဖရော့ဖ်တို့အလွတ်သဘောဆွေးနွေးခဲ့ကြပါတယ် ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စကြောင့်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာအခုလိုအချိန်တိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ယူကရိန်းစစ်ပွဲစတင်ချိန်ကတည်းကဆိုရင်ပထမဆုံးချိန်တွေ့ဆုံမှုလည်းဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာဒီနေ့စတင်တဲ့ဒီ G20 နိုင်ငံသားယေဝန်ကြီးတွေရဲ့ညီလာခံပထမနေ့မှာတော့ယူကရိန်းစစ်ပွဲတရုတ်ရဲ့ဩဇာညောင်းမှုကမ္ဘာမှာကျ က်လို့မရနိုင်ခဲ့ဘူးလို့နိုင်ငံသားရေးဝန်ကြီးစူရာမန်ယန်ဂျန်ရှန်ကန်ကပြောကြားလိုက်တာပါ G20 ညီလာခံဖွင့်ပွဲမှာတော့ဒီအိန္ဒိယရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီကသဘောထားကွဲလွဲမှုတွေဘယ်လိုပဲရှိရှိအားလုံးအတူပူးပေါင်းဆောင်ရွက်ကြဖို့အတွက်ဗီဒီယိုမိန့်ခွန်းကတဆင့်ပြောကြားခဲ့ပါတယ်တရားမျှတမှုနဲ့တရားဥပဒေစိုးမိုးမှုဆိုတဲ့အာဆီယံအခြေခံမူတွေအတိုင်းခိုင်ခိုင်မာမာရပ်တည်ပြီးမြန်မာအရေးကိုကန့်ကွယ်ဖို့အင်မတန်အရေးကြီးတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတခုကလူခွင့်ရချိုးဖောက်မှုတွေကိုစိုးစိုးဝါကျူးလွန်လာရင်အာဆီယံအနေနဲ့နှုတ်ဆက်မနေသင့်ဘူးလို့ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ပွဲနှင်းသဘင်ခန္ဓာတခုမှာအခုလိုပြောဆိုသွားတာပါ။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအခြေခံမူကအရေးကြီးပေမဲ့လို့ဒေတာတစ်ခုလုံးပါရိုက်ခတ်လာတဲ့အခြေအနေမျိုးမှာတော့နှုတ်ဆက်မနေသင့်ဘူးလို့ဆိုပြီးတော့မြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖိအားပေးဖို့သူကတောင်းဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါမခင်ပြည်သူရေအခုလိုသတင်းအချင်းချုပ်အပြီးမှာတော့ဒီညကြတာရင်းည VO ရဲ့အစီအစဉ်တွေဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်။ Dinya season Mugaro Chano Wimima, Viu Gulu Nasin, Jishu Gajalu, Alungo, a two way Jesu Demare, Toda Shemianetagua, Nama Pidu Pida Alu, Bibia Wigwalu, Luya Sana Piwa, Shulan, Chemin and Javazi, Kangole is set down in Ya, Chijavazi.
This program has come to you from the Voice of America, Washington.